သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
မင်္ဂလာပါအမြဲတမ်းနေထိုင်ခွင့်ရခဲ့သူအသစ်တွေဟာအစိုးရထောက်ပံ့ငွေအများစုရနိုင်ဖို့အချိန်လေးနဲ့စောင့်နေရပါပြီဩစတြေးလျနိုင်ငံရဲ့လူမှုလုံခြုံရေးဥပဒေပြင်ဆင်ချက်တွေဟာ2022မှာစတင်အသက်ဝင်လာမှာဖြစ်ပါတယ်။စောင့်ဆောင်ရမယ့်အချိန်အသစ်ထောက်ပံ့ငွေရဖို့လိုအပ်ချက်နဲ့ထောက်ပံ့ငွေအမှန်တကယ်လိုအပ်သူများအတွက်ချွင်းချက်များကိုယခုအခြေချလမ်းညွှန်မှာနှာစင်ကြရအောင်ပါ။ငွေကြေးလိုအပ်မှုရှိနေတဲ့ဩစတြေးလျမှာနေထိုင်သူတွေဟာလူမှုလုံခြုံမှုအကျိုးကျေးဇူးတွေကိုရနိုင်ပါတယ်။လူမှုဝန်ဆောင်မှုဌာနမှဩစတြေးလျနိုင်ငံသားအမြဲတမ်းနေထိုင်ခွင့်ရထားသူဒါမှမဟုတ်နယူးဇီလန်နိုင်ငံသားတွေကိုယခုလိုလူမှုလုံခြုံမှုငွေကြေးအထောက်အပံ့ရောက်ခွင့်ရှိတဲ့ဩစတြေးလျနိုင်ငံမှာနေထိုင်သူအဖြစ်သတ်မှတ်ထားပါတယ်လူမှုဝန်ဆောင်မှုဌာနရဲ့လက်ဆွဲမူဝါဒကတော့ဩစတြေးလျကိုအခြေချနေထိုင်သူအသစ်တွေဟာရောက်ရောက်ချင်းသူတို့ကိုသူတို့ထောက်ပံ့နေထိုင်နိုင်ရမယ်လို့သိရပါတယ်ထပ်တူအချက်တစ်ချက်ကတော့အမြဲတမ်းနေထိုင်ခွင့်ရခဲ့သူအသစ်တွေဟာအစိုးရထောက်ပံ့ငွေအများစုရနိုင်ဖို့အချိန်လေးနဲ့စောင့်ရမယ့်အချက်တစ်ချက်ဖြစ်ပါတယ်အမြဲတမ်းနေထိုင်ခွင့်ရခဲ့သူအသစ်တွေဟာ2020 January မှာစတင်ပြီးအစိုးရထောက်ပံ့ငွေအများစုရနိုင်ဖို့အမြဲတမ်းနေထိုင်ခွင့်ရခဲ့တဲ့အချိန်ကနေဩစတြေးလျနိုင်ငံမှာနေထိုင်ပြီးအချိန်လေးနဲ့စောင့်ရပါမယ်။ဩစတြေးလျပြင်ပရှိနေတဲ့အချိန်တွေဟာလေးနှစ်စောင့်ဆိုင်ခြင်းအတွက်အကျုံးမဝင်ပါဘူး။ဒေါက်တာအက်စထရစ်ဗယ်ရီဟာ Settlement Services International က Policy Viewer ဆိုင်ရာခေါင်းဆောင်တစ်ယောက်ဖြစ်ပြီးမူအသစ်တွေဟာရွှေ့ပြောင်းသွားလာသူတွေကိုဘယ်လိုထိခိုက်နိုင်တယ်လဲဆိုတဲ့အကြောင်းကိုလေ့လာနေသူတစ်ယောက်လည်းဖြစ်ပါတယ်။
If you arrive as a refugee, then you have normal access to income support as any other Australian that might be in a situation of unemployment or sickness or aging or studying and so on. However, if you
တင်ဟာဒုက္ခတဲ့အဖြစ်နဲ့ရောက်လာခဲ့သူဆိုရင်တင်အလုံးမရှိတော့တဲ့အချိန်နေမကောင်းတဲ့အချိန်ကြောင်းတက်နေချိန်အသက်ရလာတဲ့အချိန်စတဲ့အချိန်ဒီအမျိုးမျိုးမှာအခြားဩစတြေးလျနိုင်ငံသားတယောက်နီးသူဝင်ငွေအထောက်အပံ့ရနိုင်ပါတယ်။ဒါပေမဲ့အမြဲတမ်းနေထိုင်ခွင့်အပါအဝင်တခြားဘယ်လိုဗီဇာနဲ့ရောက်လာပါစေအချိန်လေးနဲ့စောင့်ရမှာဖြစ်ပြီးအဆိုပါအချိန်တွေကိုရွှေ့ပြောင်းလာသူအသစ်စောင့်ရခြင်းလို့ခေါ်ကြောင်းသူမကအရှင်းပြပါတယ်။အချိန်လေးနဲ့စောင့်ရခြင်းဟာ2018ကတည်းကအလုရှာသူထောက်ပံ့ငွေမိဘအုပ်ထိန်သူထောက်ပံ့ငွေနဲ့အခြားသောလူမှုလုံခြုံမှုကတ်တည်းအတွက်စတင်ခဲ့ပါတယ်အခြားဆောင်ရွက်ချိန်တွေကတော့ထောက်ပံ့ငွေအမျိုးအစားပေါ်မှာမူတည်ပါတယ
် So there's a 4-year waiting period for a whole lot of things but for 3 of them there's only a 2-year waiting period and that would be for the carer payment or for the dad and partner pay or for the parental leave pay
အချိန်လေးနဲ့ဆောင်ရခြင်းကထောက်ပံ့ငွေအမျိုးအစားအလုံးမှာရှိတာမျိုးမဟုတ်ပဲဆောင်လျှောက်သူထောက်ပံ့ငွေ carer payment ဖခင်တွေအတွက်ထောက်ပံ့ငွေကျင်ယာဘက်တွေအတွက်ထောက်ပံ့ငွေ partner pay နဲ့မိဖွားအနားယူထောက်ပံ့ငွေ parental leave pay တွေအတွက်ကအချိန်နှစ်နှစ်သာဆောင်ရမှာဖြစ်ပါတယ်တင်ဟာကလေးတယောက်မွေးဖွားခဲ့မယ်ဆိုရင်မိဖွားအနားယူထောက်ပံ့ငွေ parental leave pay ကိုအချိန်လေးနဲ့အစားအချိန်နှစ်နှစ်သာစောင့်ပြီးနောက်ပိုင်းရယူနိုင်ပါတယ်အကယ်လို့ယခုလူမှုလုံခြုံမှုဥပဒေအသစ်တင်သွင်းလို့အောင်မြင်ခဲ့မယ်ဆိုရင်ရွှေ့ပြောင်းလာသူအသစ်စောင့်ရခြင်းဟာ2022 January 1ရက်နေ့ကစပြီးအသက်ဝင်လာမှာဖြစ်ပါတယ်ဆောင်လျှောက်သူထောက်ပံ့ငွေ carer allowance နဲ့မိသားစုအခွန်တက်တာခွင့်အပိုင်း E အတွက်လည်းအရင်အချိန်တစ်နှစ်ကနေယခုအချိန်လေးနှစ်အထိဆောင်ရပါတယ်။ဩစတြေးလျအစိုးရဟာမိသားစုအခွန်တက်တာခွင့်အပိုင်း B အတွက်ပါအချိန်လေးနှစ်တိုးစီလိုကြောင်းသိရပါတယ်။ 2019ခုနှစ်မတိုင်ခင်အော်စတြေးလျရောက်လာသူတွေရဲ့အလုပ်ရှိစေခွင့် job keeper တမမဟုတ်ကျောင်းတက်ခွင့် austerity စတဲ့ထောက်ပံ့ငွေများအတွက်ကတော့ရှောက်သူရဲ့အခြေအနေပေါ်မှာမူတည်နိုင်ကြောင်းဒေါက်တာ Perry ကဆိုပါတယ
် It depends that your visa got granted so the 4 years apply from 1st January 2019
အချိန်လေးနဲ့ဆောင်းရခြင်းဟာ2019 January 1ရက်ကစတင်ခဲ့တာဖြစ်တာကြောင့်တင်ရဗီဇာဟာအဆိုပါကာလမတိုင်ခင်ရခဲ့ရဆိုရင်အချိန်နှစ်နှစ်သာဆောင်းရမှာဖြစ်ကြောင်းဆိုပါရယ်ရွှေ့ပြောင်းလာသူအသစ်တွေဝင်ငွေအထောက်ပံ့ထိခိုက်နှံ့နာနိုင်တာကြောင့်အဆိုရရဲ့ဆောင်းရချိန်တိုးမြင့်မှုကို Settlement Services International နဲ့ Australian Council of Social Services အဖွဲ့အစည်းများမှအပါအဝင်အခြားကံကွက်မှုများလည်းရှိနေပါရယ်Akram L. Fagri ဟာအမြဲတမ်းနေထိုင်ခွင့်ရထားသူအသစ်တွေကိုကူညီဝန်ဆောင်မှုပေးနေတဲ့မှတ်ပုံတင်ထားတဲ့စည်ရင်းအင်ကျွမ်းကျင်သူတယောက်ဖြစ်ပါတယ်
။ You know, if there's a migrant, you know, who is genuine and is in a poor position, financially I mean, personally I'd like to see services
ရှေ့ပြောင်းလာသူတယောက်ယောက်ဟာအမှန်တကယ်ငွေကြေးလိုအပ်နေတဲ့အခြေအနေမျိုးမှာ Services Australia ကလိုက်လက်လဲလဲကူညီတာကိုမြင်လို့ကြောင်းသူကပြောပြပါတယ်။ဒုက္ခတဲ့အမျိုးအစား၄မျိုးအပါအဝင်ဩစတြေးလျကိုတခြားလူစားချင်းစာနာထောက်ထားမှုဗီဇာများနဲ့ရောက်လာခဲ့သူတွေဟာယခုဆောင်းရချိန်မှာမပါဝင်ပါဘူးဆောင်းရချိန်မှာမပါဝင်စေတဲ့ခြွင်းချက်အနည်းငယ်ရှိပေမဲ့တက်ဆိုင်ရာဗီဇာကန်ဆောင်ထားသူများရဲ့အခြေအနေပေါ်မူတည်ပြီးစီစစ်သွားနိုင်ကြောင်းဒေါက်တာ Perry ကရှင်းပြပါတယ
် If there is a substantial change of circumstancesthen they might potentially be eligible for some payments. So it would really only be if there was a disability or, you know, an accident or the sponsor could not support you anymore if you had a sponsor.
အချိန်နေဆိုးရွားစွာထိခိုက်နေမယ်ဆိုရင်တော့ထောက်ပံ့ငွေအချို့ရနိုင်ပါတယ်။ဥပမာမတန်ဆွမ်းမှုတစ်ခုခုရှိနေတာမျိုးဒါမှမဟုတ်ထိခိုက်မှုတစ်ခုခုဖြစ်လာတာမျိုးတင်ကိုထောက်ပံ့ပေးသူရှိနေတယ်ဆိုရင်သူတို့ကတင်ကိုမထောက်ပံ့ပေးနိုင်တော့အရာမျိုးဒါမှမဟုတ်အိမ်တွင်းအကြံဖတ်မှုစားတဲ့အခြေအနေတွေဖြစ်ပါတယ်ကိုဗစ်ကပ်ရောဂါကြောင့်အလုပ်မသွားနိုင်တော့တဲ့သူတွေဟာကပ်ရောဂါထောက်ပံ့ငွေများရနိုင်ကြောင်း Akram L. Fagri ကရှင်းပြပါတယ်အဆိုပါထောက်ပံ့ငွေမရနိုင်တဲ့သူတွေအတွက်အခြားငွေကြေးအထောက်ပံ့များရှိကြောင်းသိရပါတယ်အကယ်လို့တင်ဟာငွေကြေးအဆင်မပြေဖြစ်နေရဆိုရင်ဆောင်းရချင်းကတ်တက်ချက်အသေးစားထောက်ပံ့ငွေရနိုင်မရနိုင်ကိုအရင်ဆုံးလေ့လာတင်ပါရဲ
You know seeking information from Centrelink and Services Australia would be a good starting point
Centrelink နဲ့ Services Australia တို့ကိုဆက်သွယ်ဆုံးလမ်းနိုင်ကြောင်းယခုလိုကပ်ရောဂါအခြေအနေအတွင်းမှာရရရရကူညီပေးနေတာကိုတွေ့ရကြောင်းသူကဆိုပါရဲဆောင်းရချိန်ကြောင်းမြင့်မှုတွေဟာ2020 January 1ရက်နေ့ကစတင်အသက်ဝင်မှာဖြစ်တာကြောင့်တင်းရဲ့အမြဲတမ်းဒါမှမဟုတ်ယာယီဗီဇာဟာအဆိုပါကာလမတိုင်ခင်ရခဲ့မယ်ဆိုရင်စောင့်ဆိုင်စရာမလိုအကြောင်းသိရပါတယ်အကယ်လို့တင်းဟာလူမှုလုံခြုံမှုငွေကြေးအထောက်ပံ့တွေရနေပြီးတင်းအခြေအနေပြောင်းလဲမှုရှိတယ်ဆိုရင်တင်းဟာ Centrelink ကိုအကြောင်းကြားတင်ကြောင်းMr. Al Fakri ကရှင်းပြပါတယ
်။ An example would be if a person becomes partnered or if they are partnered their partner's income circumstances change or their personal income circumstances
ဥပမာအဖြစ်လူတယောက်လက်ထပ်ပြီးနောက်ပိုင်းသူတို့ကျင်ရဘက်ရဲ့ဝင်ငွေအပြောင်းလဲရှိနိုင်ပါတယ်။ဒါမှမဟုတ်သူတို့ကိုယ်တိုင်ဝင်ငွေအပြောင်းလဲရှိနိုင်ပါတယ်။ကိုယ်ပိုင်ဝင်ငွေအပြောင်းလဲဒါမှမဟုတ်တဲ့မိသားစုဝင်ငွေအပြောင်းလဲစားတဲ့အပြောင်းလဲတွေကိုအကြောင်းကြားဖို့ပြက်ကွက်သူတွေအတွက်ပြင်းထန်တဲ့အရေးယူမှုတွေရှိနိုင်ပါတယ
် The consequences can be dire and by dire the worst position would be that you have to give the money back sensibly you know if any material
အရေးယူမှုတွေကတင်ရခဲ့တဲ့ထောက်ပံ့ငွေအလုံးကိုအစိုးရကိုပြန်လည်ပေးအပ်ရတဲ့အထိဆိုးရွားနိုင်ကြောင်းအပြောင်းလဲတစ်ခုခုရှိလာတဲ့ဆိုရင်28ရက်အတွင်းအကြောင်းကြားဖို့လိုအပ်ကြောင်းသူကရှင်းပြပါတယ်ဝင်ငွေအထောက်ပံ့ရပိုင်ခွင့်လည်းရှိစောင့်ရချိန်လည်းကျော်ပြီးနောက်ပိုင်းမှာတင်ဟာပုံမှန်အတိုင်းရှောင်နိုင်ပါတယ်ဒါမှသာတင်ရဲ့ရပိုင်ခွင့်နဲ့ဝင်ငွေစည်းစိမ်မှုတွေကို Centrelink ကပြုလုပ်ပေးနိုင်မှာဖြစ်ပါတယ် အစိုးရထောက်ပံ့ငွေရပိုင်ခွင့်ရှောက်ပုံရှောင်းနီးနဲ့ဆောင်ရခြင်းစတာတွေကိုအင်တာနက်မှာတွားရောက်လေ့လာနိုင်ကြောင်းဒေါက်တာ베리ကဆိုပါတယ
် There is a website that people can look up Services Australia and then it's called newly arrived residents
Services Australia website ရဲ့ရှေ့ပြောင်းလာသူအသစ်ဆောင်ရခြင်းNewly arrived residents waiting period မှာတွားရောက်လေ့လာနိုင်ကြောင်းအကြံပြုထားပါတယ်။ကိုဗစ်ကပ်ရောဂါကြောင့်ငွေကြေးအခက်အခဲဖြစ်နေတဲ့ယာယီဗီဇာကန်ဆောင်ထားသူများနဲ့ဒုက္ခသည်တွေဟာထောက်ပံ့ငွေများရယူနိုင်ပါတယ်။ကိုဗစ်ထောက်ပံ့ငွေများရယူနည်းကို SBS Settlement Guide မှာလေ့လာနိုင်တယ်လို့ Services Australia website www.australia.gov.au မှာလည်းတွားရောက်လေ့လာနိုင်ပါတယ်။ယခုဆောင်းပါးကိုမယ်လီဆာကမ်ပနိုနီကပေးပို့ခဲ့တာဖြစ်ပြီးကျွန်တော်ပြည်ဆောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နားဆင်ပေးခဲ့ကြတဲ့တောသားရှင်များအားလုံးကဲ့ရောဂါမှာကင်းဝေးပြီးရွှင်လန်းချမ်းမြေ့ကြပါစေခင်ဗျာ
။SBS Radio App ကို download လုပ်ပြီးနားဆင်မှတ်ချက်ပြုနိုင်ပါတယ်။ဒါ့အပြင်သို့မဟုတ်အချိန်မီးနားဆင်နိုင်ပါပြီ။စက်တန်းမှာပါဝင်နိုင်သလိုဆက်သွယ်မှုလည်းပြုလုပ်နိုင်ပါတယ်။ Google Play ဒါမှမဟုတ် App Store မှာအခမဲ့ရယူနိုင်ပါပြီ
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ